မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်ယန်ဟီလီဟာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဇန်နဝါရီလ23ရက်နေ့မှာမြန်မာနိုင်ငံကိုစပြီးပြန်ပို့ဖို့အတွက်တနင်္ဂနွေအနာပိုင်းတွေကစီစဉ်နေတယ်မှာပဲ။ခေါင်းဆောင်ပိုင်းကသူတို့ရဲ့လိုအပ်ချက်တွေကိုတင်ပြနေကြပါတယ်။သူတို့ရဲ့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံရဲ့တိုင်းဒေသဆင်မှာထည့်သွင်းပေးဖို့အပြင်နိုင်ငံသားဖြစ်ခွင့်မြင့်တယ်ထားမှုရုပ်သိမ်းတဲ့အကြောင်းအများပြည်သူသိအောင်ကြေညာပေးဖို့ပါဝင်ပါတယ်။ဒါအပြင်ဒုက္ခသည်တွေနေရပြန်ရောက်တဲ့အခါအိမ်တွေဗလီတွေနဲ့ကျောင်းတွေကိုပိုင်းဆိုင်သူတွေလက်ထက်ပြန်ပေးပြီးပြန်ဆောက်ဖွင့်ပေးဖို့အချက်လည်းပါဝင်ပါတယ်။ဘဘူးလေးကဒေါက်တာကိုကြောက်လာတယ်ဒေါက်တာရန်ကြီးလေဟာတောက်ကြံလေးမှာကောက်ဖက်စပစားကိုတွားရောက်ခဲ့ပြီးစနေနေ့မှာတော့တိုက်နက်မှာရွင်ဂျာ20နဲ့တွေ့ဆုံနေမြန်ခဲ့ပါတယ်မြန်မာနိုင်ငံကိုဒီလာထဲမှာတွားရောက်ရမှာဖြစ်တဲ့နဲ့မြန်မာအစိုးရကအဝင်မခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာဖြစ်ပါတယ်ဇန်နဝါရီလ24ရက်နေ့မှာတော့သူမဟာထိုင်းနိုင်ငံကိုတွားရောက်မှာပါအောက်တိုဘာ25ရက်နေ့ကအာဆာအကြမ်းဖက်ပွဲတိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းရေးလုံဆောင်ခဲ့တဲ့နောက်ပိုင်းအင်းလိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖက်ပြေးချသူပေါင်းက6သိန်းခွဲကျော်ရှိနေပါတယ်။သူတို့ကိုနှစ်နှစ်ပြန်မှပြန်ပြီးပို့ပေးဖို့အတွက်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရထားပါတယ်။